နိုင်ငံတော်အတိုင်းပင်ခံဒေါက်အောင်ဆန်းစုကြည်ပေါ်ထောင်ဒဏ်ချမှတ်မှုအတွေ့ပြင်းထန်စွာရှုံးချလိုက်သလိုဒေါက်အောင်ဆန်းစုကြည်နဲ့တကွနိုင်ငံရေးအကျဉ်းသားအလုံးအမြန်ပြန်လွတ်ပေးဖို့အမေရိကန်နိုင်ငံသားရဲ့အတိုင်ပင်ခံဒက်ရစ်ရှိုလက်ကတောက်ကြံနေမှာပြောကြားလိုက်ပါတယ်မြန်မာစစ်ကောင်စီရဲ့ဒေါအောင်ဆန်းစုကြည်ပေါ်ထောင်ဒဏ်ချမှတ်မှုဟာတရားဥပဒေစိုးမိုးရေးကိုမထေမဲ့မြင်ပြုလုပ်တဲ့လုပ်ရဖြစ်ကြောင်းအမေရိကန်အစိုးရနိုင်ငံသားရေးဌာနဒုတိယပြောရေးဆိုခွင့်ရှိသူဘက်တက်ပတေးကလည်း Twitter ကနေပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံအပါအဝင်နိုင်ငံတကာမိတ်ဖက်တွေနဲ့လက်တွဲပြီးမြန်မာပြည်ဒီမိုကရေစီရရှိရေးဆောင်ရွက်ဖို့ကတိကဝတ်ပြုပါတယ်လို့လည်းရေးသားလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ပေါ်တရားစွဲဆိုထားတဲ့အမှုတွဲတွေကနောက်ဆုံးလက်ချက်ငါးမှုအတွေ့နေပြည်တော်တရားရုံးကတောက်ကြနေမှာစုစုပေါင်းထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်။ဒါကြောင့်ဒေါအောင်ဆန်းစုကြည်ဟာအမှုပေါင်း19မှုအတွက်စုစုပေါင်းထောင်ဒဏ်33နှစ်ချခံထားရပါတယ်။အသက်89နှစ်အရွယ်ဒေါအောင်ဆန်းစုကြည်ဟာအခုဆိုရင်နေပြည်တော်အချုပ်တောင်မှာအကျဉ်းချခံနေရပါတယ်။နှစ်ပေါင်း90ကျော်အတွင်းမြမအရေးပထမဆုံးချမှတ်ခဲ့တဲ့ကုလသမဂ္ဂလူညွေးကောင်စီဆုံးဖြတ်ချက်မှာဒေါအောင်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့မတရားဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့တောင်းဆိုထားပါတယ်ခင်ဗျာ။